သက်18နှစ်အောက်ကလေးငယ်တွေကိုစစ်မှုမထမ်းခံရေးဂျနီဗာသဘောတူညီချက်ကိုမွန်ပြည်သက်ပါတီ NMSP နဲ့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP တို့ကဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတရားဝင်သဘောတူလက်မှတ်ရေးထိုးလိုက်ကြပါပြီ။ဒါပေမဲ့လက်ရှိမှာအရွယ်မရောက်သူတွေကိုဒီလက်နက်ကင်တပ်ဖွဲ့တွေမှာအသုံးချနေတဲ့အခြေအနေတွေကတော့စိုးရိမ်နေရဆဲဖြစ်တယ်လို့လူခွင့်ရလှူရှားသူတွေကပြောပါတယ်။ဒီကြောင့်ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းခြေစိုက်သတင်းတော်ကိုနိုင်ကွင်အင်ကပြောပြပေးမှာပါရှင်။
ဟုတ်ကဲ့ပါခလီရှိတာသုံးမှုပြုဖို့တိုင်းရင်းသားလက်နက်ကင်ဖွဲ့တွေဖြစ်တဲ့မိုမီတစ်ပါတီနဲ့ကရင်နီတိုးတက်ရေးပါတီတို့ဟာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအတွက်တာဝန်ယူဆောင်ရွက်ပေးနေတဲ့ဂျီနီဗာခြေဆိုင်နိုင်ငံတကာအဖွဲ့နဲ့လက်မှတ်ရေးထိုးကတိပြုလိုက်တာဖြစ်ပါတယ်လက်နက်ကင်ပြည်ပကတွေမှာခလီတွေကိုသုံးမှုပြုအောင်ဥပဒေအရကာကွယ်ပေးနိုင်မဲ့နေလန်းတွေကိုတစ်နှစ်ကျော်တိုင်ပင်ဆွေးနွေးပြီးဂျီနီဗာကော်ဖွဲ့နဲ့အခုနောက်ဆုံးသဘောတူညီချက်ရရှိခဲ့တယ်လို့ဂျီနီဗာမြို့ကလက်မှတ်ရေးထိုးရမှာပါဝင်ခဲ့သူတူဖြစ်တဲ့မိုမီတစ်ပါတီနိုင်ငံခြားဆက်ဆံရေးတာဝန်ခံနိုင်ဟန်တာပွန်ခိုင်းကပြောပါတယ်
။အဲ့မှာကျွန်တော်တို့ကစီစီကစီစီကိုအရရောဂျီနီဗာကောကအဲ့လိုအင်တာနက်ရှင်နယ်ပေါ့နော်အဲ့တို့ဒီဥပဒေကိုစုတယ်အဲ့ဒီဥပဒေကိုကျွန်တော်တို့လည်းတစ်နှစ်ခွဲလောက်ဒီကျွန်တော်တို့ရဲ့ဥပဒေနဲ့ဒီလိုကျေနပ်မှုရှိတယ်ဒဏ္ဍာရီကလိုအပ်မှုရှိတယ်ဒဏ္ဍာရီကနည်းနည်းနားလည်မှုလိုအပ်နိုင်တယ်အဲ့ဒီကြေကြဆီအောင်တို့ကတင်းခွဲလာ workshop တွေရောလုပ်ရှင်းလင်းလာတွေရောဒီလောက်ကြီးမှာကျွန်တော်တို့မြန်မာပြည်တာဒီနော်လိုက်နိုင်နိုင်လက်အပြာရူးကိုနိုင်နိုင်ကြအဲ့ဒီရှင်ရောင်းနဲ့ကျွန်တော်ရဒီလက်မှတ်ထိုးတဲ့စိတ်ကိုတောင်းတဲ့ပေါ်တော့ဒီလာဒီရက်နေ့မှာရှင်ရာကောပြည်ရဲ့ကမ္ဘာကနိုင်ငံတကာကစိတ်ကိုချုပ်ဆိုတဲ့တမိုင်းနေရာပေါ့အဲ့ဒီနေရာမှာလက်မှတ်ထိုးကြတယ
်ဂျနီဗာမှာလက်မှတ်ရေးထိုးရမှာတော့ကလေးစစ်သားအသုံးမပြုရေးထွက်တာမကဒီလိုမဖြစ်အောင်ထိန်းသိမ်းရမယ့်အစီအစဉ်တွေကိုလည်းထပ်တွင်းခဲ့တယ်လို့လည်းနိုင်ဟန်တာပုံခိုင်းကပြောပါတယ်
။ဒီစစ်သားတစ်ခုကိုပြောတာမျိုးကဒုတိယများကာကွယ်ရေးနဲ့ရပ်တက်ပြီးတော့ဆက်ကြရတယ်ဆက်ဆက်ဆက်ရှိတယ်။ဒီစစ်သားပုံကြီးကြီးပဲပါတယ်နော်။ဒီကစစ်တဲ့ခါကျရင်စစ်တဲ့နေရာတွေမှာပေါ့နော်။ခမင်းတွေမပါဝင်ပတ်သက်ဘူး။နောက်ခမင်းတွေဒုက္ခမဖြစ်အောင်ဒီပုံကာကွယ်တာတွေရပ်တွေးဆက်တဲ့ညာရှိတယ်လေ
။မြန်မာနိုင်ငံလူခွေးရေးပညာပေးဌာနကတော့မြန်မာနိုင်ငံမှာအရွယ်မရောက်သေးတဲ့ကလေးတငယ်တွေကိုလက်နက်ကင်တပ်ဖွဲ့တွေမှာအသုံးပြုနေတဲ့ရေတွက်ဟာတောင်ကနန်းထိရှိနေတယ်လို့ခန့်မှန်းထားပါတယ်။တကယ်တော့ဒီလိုအသုံးပြုမှုတွေကိုရစဖို့မှုအနေနဲ့2009ခုနှစ်ကတည်းကကုလသမဂ္ဂလုံခြုံရေးကောင်စီကလည်းတိုင်းမြစ်ထားတယ်လို့မြန်မာနိုင်ငံလူခွေးရေးပညာပေးဌာနရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ်
။လုံခြုံရေးကောင်စီကသူတို့ပြဋ္ဌာန်းခဲ့တဲ့188နှစ်ဆိုတဲ့အုံချက်ချက်မှာဆိုလို့ရှိရင်ကလေးစစ်သားအသုံးပြုတဲ့နိုင်ငံတွေပေါ်မှာတရားဥပဒေအရအေးအေးယူမှုဆောင်ရွက်ဖို့လှုပ်ဆောင်ဖို့အထူးတိုးမြင့်ပြီးတောင်းဆိုခဲ့တာရှိရဆိုရင်တော့ကဘာကကလေးစစ်သားအသုံးပြုမှုနဲ့ပတ်သက်လို့လူခွင့်ချုပ်ဖောက်မှုတွေမကဘဲနဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ခံရတဲ့ကလေးစစ်သားအသုံးပြုမှုခြင်းကိုအခုဆိုရင်စစ်ပွဲဆိုင်ရာရာဇဝတ်မှုကျူးလွန်နေဒါကြောင့်မို့နိုင်ငံကြီးအလုံးကနေဒါတွေဝိုင်းဝန်းဆန့်ကျင်ရမယ်ဆိုပြီးတော့ကုလသမဂ္ဂလည်းပြောထားပါတယ
်မြန်မာဆွေရကတော့လက်နက်ကန်ပြစ်ပခတွေမှာအယွယ်မရောက်သေးတဲ့သူကိုအသုံးမပြုဖို့ကြိုးပမ်းဖို့ဂတိပြုထားပြီးဖြစ်ပြီးပြီးခဲ့တဲ့ဆွန်လကတည်းမှာပဲကုလသမဂ္ဂရဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းကလေးစစ်သားအသုံးပြုမှုတွေရှိနေစေဖြစ်ပေမဲ့ဒီအခြေအနေတွေကိုတိုင်းနာဖို့ကတော့ခက်ခဲနေစေပဲလို့မြန်မာနိုင်ငံလူခွေးရေးပညာပေးဌာနရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
်။အတိအကျပြောဖို့အရန်ဖြစ်ပါတယ်။ဘာလို့လဲဆိုတော့ဒီကိစ္စကိုဘယ်တော့မှလူသိရှင်းကြထုတ်ဖော်တာလည်းမရှိဘူး။ဒါလိုမျိုးဖြစ်ပျက်တွေကိုစုံစမ်းနိုင်ဖို့အတွက်အခွင့်အလမ်းတွေကျွန်တော်ဆိုနေတယ်။ဒါပေမဲ့အာရှလူခွေးတောင်ကြီးဖွဲ့ရတော့မြန်မာနိုင်ငံရဲ့စစ်တပ်တွေမှာကလေးစစ်သားပေါင်း9000ကျော်ရှိတယ်လို့သူတို့ခန့်မှန်းထားတယ်။အဲ့ဒီခန့်မှန်းချက်ကိုပဲကျွန်တော်ဆက်လက်ပြီးသုံးစွဲနေတ
ယ်။မြန်မာနိုင်ငံမှာအစိုးရစစ်တပ်တမကတိုင်းရင်းသားလက်နက်ကန်တပ်ဖွဲ့တွေလည်းကလေးစစ်သားအသုံးပြုမှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့လူခွေးရေးဖွဲ့တွေကပြောဆိုနေကြပါတယ်။မွန်ပြည်တစ်ပါတီကတော့အခုအခါကလေးစစ်သားအသုံးချမှုကိုတားမြစ်ဖို့ပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာရေးဆွဲပြီးလိုက်နာကျင့်သုံးနေပြီလို့နဟန်တာပုံခန်းကအခုလိုပြောပါတယ်။
ကျွန်တော်တို့ကတောင်ကျာခွန်ဆက်ပြည်ကြတဲ့ကဒီမြေပြတ်ပါတီရနေတဲ့ဒီဆက်ပြီးပုံမှာဆိုရင်ကျွန်တော်တို့ခမီးပြည်ရဲ့များပတ်သက်ပြီးတော့ဒီရက်ဆက်ဆက်ပြည့်အောက်ခမီးတွေစစ်တဲ့ဒီရေစုလူခွေးပုံစစ်ပွဲဖြစ်တဲ့ဒီကမှာခမီးပြည်ရဲ့နောက်နောက်ပတ်ပြီးရေဦးတွေကပတ်သက်ပြီးတော့ဘလုကာပဲဆောက်ရှောက်ဖို့အိမ်မှာဒီလိုစီးနေစစ်တမ်းတွေကနော်ဒီတပ်ကြီးရေလေလိုက်နေမှာမဟုတ်လား
2017ခုနှစ်ကုလသမဂ္ဂရဲ့ထုတ်ပြန်ကြေညာချက်အရမြန်မာနိုင်ငံမှာမြန်မာအစိုးရပါဝင်တိုင်းရင်းသားလက်နက်ကန်ဖွဲ့အချုပ်ဟာလည်းအရွယ်မရောက်သေးတဲ့ကလေးတွေကိုကလေးစစ်သားဖြစ်အသုံးပြုမှုရှိနေတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ